ရခိုင်ပြည်နယ်အရေးအကျံပြုစာတင်တဲ့အကြောင်းနဲ့အရင်ဆပါမယ်။ရခိုင်ပြည်နယ်အရေးအကျံပေးနိုင်ဖို့ကုလသမဂ္ဂအတွင်းရေးမှူးချုပ်ဟောင်းကိုဖီအာနန်ဦးဆောင်တဲ့ကော်မရှင်ရဲ့အကျံပြုစီရင်ခံစာကိုရှေ့တင်ပတ်ထဲမှာကိုဖီအာနန်ကိုယ်တိုင်နိုင်ငံတော်သမ္မတနိုင်ငံတော်အတိုင်းအမြန်နဲ့ပြည်သူလူထုကိုတင်ပြတော်မှာဖြစ်ပါတယ်။ကိုဖီအာနန်ဦးဆောင်တဲ့ကော်မရှင်အနေနဲ့ရခိုင်ပြည်နယ်တစ်ခုလုံးတွားရောက်အလွာတီးတီးနဲ့တွေ့ဆုံမြန်မြန်ပြီးရလာတဲ့အချက်လက်တွေပေါ်အခြေခံတင်ပြမယ်အကျံပြုချက်တွေဖြစ်လို့ရခိုင်ပြည်နယ်ရေရှည်အကျိုးရှိစေမယ်လို့မျှော်လင့်ကြောင်းကော်မရှင်အဖွဲ့ဝင်ကပြောပါတယ်အသေးစိတ်ကတော့မဆုမွန်ကတင်ပြပေးပါလိမ့်မယ်ရှင
်ဒေသတွေမတည်ငြိမ်မှုတွေနဲ့လုံခြုံရေးစိုးရိမ်ရတဲ့အခြေအနေတွေရှိနေတဲ့ရခိုင်ပြည်နယ်ရေဖြည့်ရှင်နိုင်မှုအတွက်ကုလသမဂ္ဂအတွင်းမှုချုပ်ဟောင်းကိုဖီယာနဲ့ဥက္ကဋ္ဌအဖြစ်ဦးဆောင်တဲ့ရခိုင်ပြည်နယ်ဆိုင်ရာအကြံပေးကော်မရှင်ကိုနိုင်ငံတော်၏တိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ကိုယ်တိုင်ပြီးခဲ့တဲ့နှစ်ဩဂုတ်လ24ရက်နေ့ကစတင်ဖွဲ့စည်းပေးခဲ့တာဖြစ်ပါတယ်။တနည်းတာကာလအတွင်းကော်မရှင်ဥက္ကဋ္ဌကိုဖီယာနဲ့ကိုယ်တိုင်ဦးဆောင်တဲ့ကော်မရှင်အဖွဲ့ဝင်တွေဟာပြည်ပခန့်တွေဖြစ်ပွားခဲ့တဲ့ရခိုင်ပြည်နယ်မောင်နှောပူတီတောင်နောက်ရခိုင်ပြည်နယ်တောင်ပိုင်းကြောက်ကျူရမ်းပြဲစားတဲ့ရခိုင်ပြည်နယ်ဘင်းကဒေသတော်တော်များများကိုတွားရောက်ကွင်းချင်းလေးလာခဲ့တယ်လို့ဒေသခံတွေလူမှုအဖွဲ့အစည်းတွေဘာသာရေးကောင်းဆောင်နေနဲ့လည်းတွေ့ဆုံခဲ့ပါတယ်။ဒီလိုဆောင်ရမ်းတွေ့ရှိခဲ့ချက်တွေပေါ်အခြေခံပြီးဒါမဲ့ဩဂုတ်လကုန်ပိုင်းမှာတော့ကုလသမဂ္ဂအတွင်းမှုချုပ်ဟောင်းကိုဖီယာနန်ကိုယ်တိုင်နေပြည်တော်ကိုတွားရောက်ပြီးနိုင်ငံတော်တမရနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်နဲ့ပြည်သူလူထုကိုအကြံပြုအစီရင်ခံစာတင်ပေးမှာဖြစ်တယ်လို့အကြံပေးကော်မရှင်ဖွဲ့ဝင်ဦးဝင်းလွင်ကရှင်းပြပါတယ်
။ကျွန်တော်တို့ကော်မရှင်အကုန်လုံးတွားမယ်နေပြည်တော်မှာဆိုရအဖွဲ့ကိုကျွန်တော်တင်ပြပါမယ်။နောက်ပြီးကျွန်တော်တို့အစီရင်ခံစာဆိုတာလည်းအကြံပြုချက်ကိုကျွန်တော်တင်ပါမယ်။ကျွန်တော်တို့ mandate ကတော့ဒီခိုင်ပြည်နယ်ကြီးတစ်ခုလုံးဖွံ့ဖြိုးတိုးတက်ရေးအတွက်အကောင်းဆုံးဖြစ်နိုင်တဲ့အခြေအနေတွေကိုအကြံပြုထားပါတယ်။ဟောလာတွေကတော့အများကြီးရှိတော့ပေါ့နော်။ဒီခိုင်ပြည်နယ်ဖွံ့ဖြိုးတိုးတက်ရေးအတွက်ဆိုတာကတင်ငင်အေဂျင့်ကိုဆိုတာလိုပါတယ်။တင်ငင်အေဂျင့်ဖို့အတွက်ကဟိုသဟာဇာတာရှိဖို့လိုတယ်၊တရားမျှတမှုရှိဖို့လိုတယ်၊ဥပဒေစိုးမိုးရေးရှိဖို့လိုတယ်။အဲ့ဒါတွေကိုရရှိဖို့အတွက်ကိုဘယ်လိုလုပ်ဆောင်လုပ်ထိုက်တယ်ဆိုတဲ့ဟာလေးတွေကိုကျွန်တော်တို့အကြံပြုပါတယ်။သဟာဇာတာရှိရေးကိုဘယ်လိုလုပ်မလဲ၊စီးပွားရေးဖွံ့ဖြိုးတိုးတက်ဖို့များဆိုတဲ့နေရာမှာသဟာဇာတာတွေပို့ကျရတဲ့ရခိုင်ပြည်မှာဆင်းရဲဒုက္ခရောက်နေလားဒါတဘာဝမကြတဲ့ဖြစ်ရပါတော့။လူသားရင်းမြစ်တွေကလည်းအရေးချင်းရှိတဲ့ပုံစံတွေပဲ။အဲ့တော့ဒီပုံစံတွေရဲ့ capacity building ကိုပြင်ဆင်ပြီးတော့သဟာဇာတာတွေကိုဘယ်လိုအသုံးချရင်ကောင်းမလဲ။အဲ့ဒါမျိုးလေးတွေကျွန်တော်တို့တော်တော်ကြေကြေပြန့်ပြန့်ချုံဝင်ပြီးတော့အကြံပြုကြပါလိမ့်မယ
်။အထူးသဖြင့်ရခိုင်ပြည်နယ်အတွင်းကလုံခြုံရေးအခြေအနေနောက်လူမှုတိုင်းဝိုင်းနေကြမတူကွဲပြားမှုနဲ့ပြည်ပခါတွေဖြစ်ပေါ်လာအောင်ဘယ်လိုဆောင်ရွက်သင့်လဲဆိုတာကိုကော်မရှင်အနေနဲ့အကြံပေးချက်တွေဒီစီရင်ခံစာထဲထည့်သွင်းတင်ပြဖို့ရှိတယ်လို့လည်းဦးဝင်းလွင်ကပြောပါတယ
်။အဓိကတော့တရားဥပဒေစိုးမိုးရေးပေါ့နော်။တရားမျှတသောတရားဥပဒေစိုးမိုးရေးဖြစ်ဖို့လိုပါလိမ့်မယ်။ဟိုတစ်ခါလည်းတစ်ခါတားအားကြဖြစ်ဖို့အတွက်သံလျာတွေပြတ်ဖို့အတွက်စိုးရင်နေရာတွေမှာလည်းတကယ်ရှိတဲ့စိုးရင်နေရာဆိုတဲ့ကျွန်တော်တို့ကဒါဥပဒေအောင်လုပ်ဖို့ပေါ့နော်။ဟိုလူတွေကိုစိုးရင်နေရာကောင်းအောင်ဖြောက်ထုတ်ပြင်ကောင်းလုပ်နေတဲ့ဟာမျိုးဆိုရင်လည်းအဲ့ဒါလေးကိုစီစီချာချာပိုင်းခြားပြီးခွဲခြားပြီးတော့ပေါ့နော်။ကျွန်တော်နီလာနေရှာမှာဖြစ်တယ်လို့အပြစ်မဲ့တဲ့ကြည်ဒီတွေလည်းအပြစ်ဝအကာအကွယ်ပေးရမယ်။လုံလုံစိတ်ချမှုရှိအောင်လုပ်ပေးရပါမယ်။အဲအဲ့ဒီလိုကျွန်တော်တို့ညှိနှိုင်းကြတာဆောင်ရွက်ဖို့လိုအပ်တယ်ဆိုတာလေးတွေကိုတော့အကြံဉာဏ်တင်ပြထားပါမယ်။
ဗတာရင်ထုတ်ပြန်တဲ့ကော်မရှင်ရဲ့အကြံပြုချက်တွေဟာရခိုင်ပြည်သူလူထုရဲ့ပကတိတွေ့ကြုံရတဲ့အခက်အခဲပြဿနာတွေကိုတင်ပြနိုင်တဲ့အစီရင်ခံစာဖြစ်ဖို့လိုအပ်တယ်လို့ကိုဖီယာနန်ကော်မရှင်ရဲ့လွှတ်တော်မှကိုယ်တိုင်တွေ့ဆုံဆွေးနွေးခဲ့သူအမျိုးသားလွှတ်တော်ကိုယ်စားလှယ်မတ်ထူမီကလည်းတုံ့တက်ပါတယ
်။ကိုဖီယာနန်ကော်မရှင်နဲ့တော့တကြိမ်တွေ့ဖို့ပါတယ်ရှင်။အဲဒီတကြိမ်တွေ့ဖို့တော့သူတို့စုံစမ်းစစ်ဆေးရေးတွေဒီသူတို့ဘောင်ထဲကလောက်ရတယ်ပေါ့နော်။အဲ့ဒါပြောတဲ့အခါကျတော့အဲကိုဖီယာနန်ကော်မရှင်ရဲ့ဒီအစီရင်ခံစာကကိုသမတော်ကိုတင်ပြမယ်ဒီနိုင်ငံတော်အတိုင်းအမြင်ခံကိုတင်ပြမယ်ပေါ့နော်ဟိုဒါနဲ့မလုံလောက်နိုင်ပါဘူးရှင်ဘာလို့ဆိုတော့ဒီဒါအပြည်သူတွေစီရရတဲ့ effect တွေကိုသူတို့တွေကဟိုတင်ပြမှာဆက်ပြမှာဖြစ်တဲ့ကြောင့်မလို့ဒါတခိုင်ပြည်သူလူစုကိုလည်းသူတို့ကြိုင်ခဲ့တဲ့မှာတင်ပြတင်ပါတယ်သူတို့ရခိုင်ပြည်သူလူစုတွေတကယ်ဒီဘက်မှာဖြစ်နေတာနဲ့ကွဲလွဲလို့ရှင်တော့ရခိုင်ပြည်သူကတော့လက်ခံမှာတော့မဟုတ်ဘူးပေါ့နော်ဒါကြောင့်မလို့အမှန်တည်းဖြစ်ဖို့လိုတယ်ဒီချက်လေးကိုတင်ပြဖို့လုပ်တဲ့အခါမှာလည်းခိုင်မာဖို့လိုပါတယ်နောက်တစ်ခုကသူတို့တရှိချက်ဒီဇက်လိုက်မှုကင်းရမယ်အဲ့တော့ဒီကိစ္စခံကြည့်သူလူထုတကယ်မြေပြင်မှာတကယ်အဆက်ချင်းနဲ့ကြုံတွေ့နေရတဲ့ဟာတွေပါမယ်ပေါ့နော်အဲခံကြည့်သူလူထုရဲ့တကယ် on ground မှာဖြစ်နေတဲ့အရာတွေကိုမျိုးပါဝင်ဖို့လိုပါတယ်ရှင်ကျမတို့ကတော့လေဒါကိုအလေးနဲ့တော့ပြောချင်ပါတယ်ရှင်ဟုတ
်အကြံပေးကော်မရှင်အနေနဲ့ရခိုင်ပြည်နယ်မှာပြည်ပခါတွေဂျိုတင်ကောက်ွယ်နိုင်ရေးလူသားချင်းစာနာထောက်ထားမှုအကူအညီတွေပံ့ပိုးရေးပြည်လည်ရင်ကြားစေရေးအခြေခံစာဝုဒ်တွေတည်ဆောက်ပေးရေးပြည်နယ်ဖွံ့ဖြိုးတိုးတက်မှုမြင့်တင်ရေးစားတဲ့ကဏ္ဍတွေအတွက်ပကတိအခြေအနေတွေကိုလေ့လာသုံးသပ်ပြီးအကြံပြုတင်ပြသွားမှာဖြစ်တယ်ဆိုတော့ကော်မရှင်ကပြောဆိုထားတာပါမြန်မာနိုင်ငံသား6ဦးနဲ့နိုင်ငံသားသား3ဦးပါဝင်တဲ့ရခိုင်ပြည်နယ်အကြံပေးကော်မရှင်ထဲမှာတော့ကုလသမဂ္ဂအတွင်းမှုချုပ်ဟောင်းကိုဖီယာနန်ကဥက္ကဋ္ဌအဖြစ်ဦးဆောင်ပြီးအဖွဲ့ဝင်တွေအဖြစ်ကုလသမဂ္ဂအတွင်းမှုချုပ်ရဲ့အထူးအကြံပေးပုဂ္ဂိုလ်ဟောင်းဗီဒီနိုငယ်ဆိုင်ရာနေပါလန်တမ်မကြီးဟော ောင်းနောက်မြန်မာနိုင်ငံသားတွေကဆိုရင်တော့အမျိုးသားလူခွင့်ကော်မရှင်ဥက္ကဋ္ဌဦးဝင်းမြဦးခင်မောင်လေးမြန်မာနိုင်ငံချက်ချင်းဤအတင်နာယကဒေါက်တာပါလရွှေမြန်မာနိုင်ငံဆရာဝန်များအတင်ကဒေါက်တာမြတ်တီရာရခိုင်စာပေနဲ့ယဉ်ကျေးမှုအတင်ရန်ကုန်ရဲ့ဥက္ကဋ္ဌတော်စောခင်တင်ရင်းမြစ်တာအဖွဲ့ဦးဆောင်သူဦးရေးလွင်တို့ပါဝင်ကြပါတယ်ဒီကော်မရှင်အနေနဲ့ရခိုင်ပြည်နယ်အတွင်းအခြေအနေအရရက်ကိုကွင်းဆင်းလေ့လာပြီးတဲ့နောက်တနည်းအကြာမှာတော့မြန်မာအစိုးရကိုအကြံပြုအစီရင်ခံစာတင်သွင်းတာလည်းဖြစ်ပါတယ်ရှင်